Welcome to the Voice of America in Burmese.
မင်္ဂလာညပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးညဒီဝေးစီစဉ်လေးကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်ဒီဝေးစီစဉ်လေးကိုယာယီများဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒုတိယအကြိမ်တရားဆွဲဆိုရေးအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမယ်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့လည်းဒါကိုထောက်ခံမဲ့ရီပပ်ဘလစ်ကန်အမတ်တွေလည်းတိုးလာနေပါတယ်ဝါရှင်တန်ပြည်နယ်ကရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်တူဖြစ်သူဂျေမီဟာရဲရာဘူတလာကသမ္မတထရမ့်ဟာသမ္မတရာထူးအတွက်ကြမ်းတစ်စာချင်းဆူထားတာကိုဖောက်ဖျက်လှုံ့ဆော်ခဲ့တယ်လို့ဆိုပြီးတရားဆွဲဆိုရေးအဆိုကိုထောက်ခံသွားမယ်လို့အင်္ဂါနေ့နောက်ပိုင်းကကြေညာခဲ့ပါတယ်။အောက်လွှတ်တော်ရီပဘလစ်ကန်ထိပ်တန်းခေါင်းဆောင်တွေထဲမှာပါတဲ့ဝါယိုမင်းပြည်နယ်အောက်လွှတ်တော်အမတ်လင်းစ်ချီနီကလည်းအမေရိကန်သမ္မတတယောက်ရဲ့ကြီးမားလာတဲ့တစ္ဆာဖောက်ဖျက်မှုမျိုးဘယ်တော့မှမရှိခဲ့ဘူးလို့ပြောပြီးတရားဆွဲဆိုရေးထောက်ခံမယ်ကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။ဒါပြင်နောက်ထပ်ရီပဘလစ်ကန်အမတ်3ဦးထက်မနည်းကလည်းထောက်ခံမယ်ကြောင်းပြောထားကြပါတယ်။သမ္မတထရမ့်ကတော့ဒီလူရဲ့အပေါ်အပြင်းထန်ကန့်ကွက်ပြောဆိုခဲ့ပါတယ
် It's really a terrible thing that they're doing for Nancy Pelosi and Chuck Schumer
ဒီလူရဲ့ကြောင့်လူအများစုနားလည်နိုင်တာတဲ့အများကြီးပူကြီးမားတဲ့အမျက်တော်သားပွဲပြောင်းမှုနဲ့နာကျင်မှုတွေဖြစ်စေပါတယ်ဒါဟာအမေရိကန်အတွက်တိတ်ကိုအန်ဒရီကြီးမားပြီးအထူးသဖြင့်တော့အခုလိုတိတ်ကိုအကဲဆက်တဲ့ကာလမျိုးမှာဘိုးဘီအန်ဒရီကြီးပါတယ်လို့အင်္ဂါနေ့ကအမေရိကန်မက္ကဆီကိုနယ်စပ်ကြီးစဉ်တွင်သမ္မတထရမ့်ကသတင်းထောက်တွေကိုပြောသွားပါတယ်။ဤကိစ္စသတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦးရဲ့အတင်းဖြက်စီးဝင်ရောက်ပြီးရုံးရင်းစံကလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်စပ်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရနိုင်ခြေရှိသူ190ကျော်ကိုဖော်ထုတ်ထားပြီးပြီလို့အမေရိကန်တရားရေးဌာနရှိနေပေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနိုင်ငံလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါရယ်။ဝါရှင်တန်ဒီစီဒေသမှာတရားဆွဲဆိုထားသူအစီအတွက်ကအခုချိန်ထိဆိုရင်အယောက်90ကျော်ရှိပြီဖြစ်ပြီးနောက်ထပ်အယောက်100ထက်မနည်းကိုတရားဆွဲဖို့လည်းတရားရေးဌာနရှိနေပြီလို့ဆောင်နေတယ်လို့ဝါရှင်တန်ဒီစီယာယီရှိနေချုပ်မိုက်ကယ်ရှော်ဝင်းကသတင်းတော်တွေကိုပြောပါရယ်။ဒီတော့တင်မှာပဲကိုရက်လူတော်တွေဖြစ်စည်းဝင်ရောက်ခဲ့တဲ့ထဲမှာပါခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူတွေကိုလေကြောင်းခီးသွားလောင်ရင်ပိတ်ပင်ကတ်တပ်ဖို့အတက်လွတ်တော်ဒီမိုကရက်တစ်ခေါင်းဆောင် Chuck Schumer ကတောင်းဆိုပါတယ်။အဲ့ဒီလူအုပ်ကြီးဟာအစိုးရကိုပုံကန်ထားကြွသူတွေဖြစ်တယ်လို့ Mr. Schumer ကခေါ်ဆိုပြီးနိုင်ငံတော်လူမျိုးရေးကိုချိန်ချောင်းမှုဖြစ်တာကြောင့်လေချောင်းနဲ့ခီးသွွားလောက်ကမပြုတ်တဲ့စီးရင်ထဲမှာထည့်သွင်းနေတယ်လို့ပြောပါတယ်။အဲ့ဒီလူစီးရင်ထဲမှာထည့်သွင်းရေးကိစ္စအလေးနဲ့စဉ်းစားနေတယ်လို့ FBI ကပြောပါတယ်။ Al-Qaeda ကြားဖက်ဝါဒဆွဲအဖွဲ့ဟာအခြေစိုက်နေရာတစ်ခုရနိုင်ပြီဖြစ်ပြီးအဲ့ဒါဟာအီရန်အစ္စလာမစ်သမ္မတနိုင်ငံပဲဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အယ်ကိုင်ဒါအဖွဲ့ရာမုံငွေရှာဖို့ကမ္ဘာတဝန်းကအဖွဲ့ဝင်တွေနဲ့ဆက်သွယ်ဖို့အရင်တုန်းကအာဖဂန်နစ္စတန်ဒါမှမဟုတ်ပါကစ္စတန်ကနေညွှန်ကြားခဲ့တဲ့တခြားလူငယ်အများပြားကိုလုဆောင်ဖို့အီရန်နိုင်ငံကခွင့်ပြုထားပါတယ်လို့ဝါရှင်တန်ဒီစီအခြေဆိုင်သတင်းတော့ကလပ်မှာပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းကုံဆုံးကဏ္ဍရဲ့ပိုင်းတွေမှာပဲနိုင်ငံရေးဝန်ကြီးရဲ့အခုလိုသတိပေးချက်ထွက်လာတာဖြစ်ပြီးဒါဟာလွန်ခဲ့တဲ့လပိုင်းတွေအတွင်းအစိုးရအဖွဲ့တခြားထိပ်တန်းတာဝန်ရှိသူတွေကအယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်လို့တုံ့သက်ပြောဆိုချက်တွေနဲ့တိတိကျကျကွဲပြားနေပါတယ်။အယ်ကိုင်ဒါအဖွဲ့အလူလဲခံနေရတယ်ဆိုတာတံမြားဖြစ်စရာမရှိပါဘူးလို့နိုင်ငံရေးဌာနအကြမ်းဖက်ဝါဒတံပြန်ညီနေရေးလုပ်ငန်းညီနိုင်မှုဆိုင်ရာပန်မတ်နေသန်ဆီးလ်စ်ကတီးခဲ့တဲ့နိုဝင်ဘာလကမှလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာပြောခဲ့ပါတယ်။နိုင်ငံတော်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ယန်ကလည်းအယ်ကိုင်ဒါအဖွဲ့ဟာအမေရိကန်ကမပြတ်ပြားပေးနေတာကြောင့်အမေရိကန်ပေါ်ရှုပ်ထွေးပြီးကြီးမားတဲ့တိုက်ခိုက်မှုမျိုးလုံနိုင်စွာမရှိဘူးလို့တင်းလာနေကပဲပြောခဲ့ပါသေးတယ်။သမ္မတအင်ဂျီရိုဆိုင်ရာဗီယိုဝေးသတင်းဌာနရဲ့သတင်းတော့ကိုအဲဒီနေရာကနေတခြားနေရာကိုပြောင်းရွှေ့တာဝန်ပေးခဲ့တဲ့ပေါ်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Gregory Meeks နဲ့ Michael McCall တို့က USAGM ကိုအင်္ဂါနေ့ကပြစ်တင်ဝေဖန်ပါတယ်။ဒီဝေးရုံးချုပ်မှာနိုင်ငံတိုင်းဝန်ကြီး Mike Pompeo မင်းကုန်းတစ်ခုပြောပြီးတဲ့နောက်ဒီဝေအင်ဂျီရိုသတင်းတော့ဖက်စီဝူဒါကူဆော်ရာကမေးခွန်းမေးဖို့ကြိုးစားခဲ့ပြီးနိုင်ငံပိုင်းတွေအပြင်မှာပဲသူ့ကိုတခြားနေရာပြောင်းရွှေ့တာဝန်ပေးလိုက်ပြီးလို့တင်းလာနေနှောင်းပိုင်းမှာအတိပြီးခဲ့တာပါဒါဟာအမေရိကန်ပြည်ထောင်စုပါမေးခွန်းမေးရာကြောင့်ဆိုပြီးသတင်းတော့တွေကိုကျွန်တော်တို့အပြစ်မပေးပါဘူး လွတ်လပ်ပြီးဗက်မလိုက်တဲ့သတင်းမီဒီယာဟာကျွန်တော်တို့အခြေခံဥပဒေနဲ့ကျွန်တော်တို့ဒီမိုကရေစီရဲ့အဓိကနေရာမှာရှိနေပါတယ်လို့အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအသစ်ဒီမိုကရက်အောက်လွတ်တော်အမတ်ဂရီဂရီမစ်စ်နဲ့ဝါရင်ကော်မတီဝင်ရီပဘလီကန်အမတ်မိုက်ကယ်မက်ခေါ်တို့ရဲ့ပူးတွဲထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလိုရတဲ့ပတ်သက်ပြီးရှင်းလင်းတင်ပြဖို့နဲ့ဝီရာကူဆော်ရာကိုအင်ဖီရိုသတင်းတော့ဖြစ်ပြန်ပြီးနေရာချထားဖို့လွတ်တော်အမတ်တွေက VOA ကိုတောင်းဆိုထားပါတယ်။ဝီရာကူဆော်ရာကိုပြောင်းရွှေ့နေရာချခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးမေးတဲ့အခါ VOA ပြောခွင့်ရသူကဝန်ထမ်းကြီးရာကိစ္စရပ်တွေကို VOA အနေနဲ့မှတ်ချက်ပေးပြောဆိုလို့မရှိဘူးလို့အကြောင်းပြန်ပါတယ်။ USAGM ကတော့ဘာမှအကြောင်းမပြန်ခဲ့ပါဘူးခင်ဗျာ။
တဲ့ညားလေမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်။စင်တော်ဝင်းမင်းပါဘုဒ္ဓနဲ့ညာပိုင်း VOA American တန်ရဲ့ခြေတန်းရသတင်းတွေကိုဆက်ပြောပြနေပါတယ်။မြမအစိုးရအနေနဲ့ရွေးကောက်ပွဲမတိုင်ခင်နဲ့အပြီးမှာလူခွင့်ရင်ချုပ်ဖောက်မှုပြင်းပြင်းထန်ထန်ဖြစ်ခဲ့တာတွေကိုအရေးယူဖို့ပြက်ကွက်နေတယ်လို့နိုင်ငံတကာလူခွင့်ရင်အဖွဲ့ကြီးတစ်ခုကဝေဖန်လိုက်ပါတယ်။ HRW လို့သူကခေါ်တဲ့ American ခြေစိုက်လူခွင့်ရင်စောင့်ကြည့်အဖွဲ့ကမြမအစိုးရအနေနဲ့အခြေခံနိုင်ငံသားတွေနိုင်ငံရေးအခွင့်အရေးတွေကိုချိုးဖောက်ခဲ့ပြီးတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လုံခြုံရေးအဖွဲ့တွေကိုအရေးယူဖို့လဲပြက်ကွက်ခဲ့တယ်လို့အစီရင်ခံစာဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီ Human Rights Watch အဖွဲ့ရဲ့အာရှဆိုင်ရာတွင်းညကြိုင်မှု Trey Robertson ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အာဏာရလာချိန်မှာအရင်ပေးခဲ့တဲ့ဖိနှိပ်ရေးဥပဒေတွေဖြတ်သိမ်းဖို့ကြိချိုးဖောက်ပြီးလူခွင့်ရေးစေတနာတွေကိုလစ်လျူရှုခဲ့တယ်လို့ထောက်ပြလိုက်ပါတယ်။တောင်ဆန်းစုကြည်အစိုးရပါတီ NLD အနေနဲ့အခုရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုနိုင်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရကဝေဖန်သူတွေကိုရေးယူတာအတိုက်ခံပါတီမိကွန်းတွေကိုစင်စါဖြတ်တာနဲ့နိုင်ငံပိုင်မီဒီယာတွေမှာဂန်းတူဖော်ပြခွင့်မပေးတာတွေကျူးလွန်ခဲ့တယ်လို့ဒီ HRW ဖွဲ့ကဝေဖန်ထားပါတယ်။ဒါအပြင်စနစ်ရတောက်လျှောက်တည်ရှိတဲ့ပြဿနာတွေဖြစ်ရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရတာစွတ်တော်တဲ့တပ်မတော်က25ရာခိုင်နှုန်းဝန်ထိုင်နေတာနဲ့ရွေးကောက်ပွဲကော်မရှင်မှာလွတ်လပ်အမိခိုးကင်းမှုနဲ့ထင်သာမြင်သာရှိမှုမရှိတာတွေဆက်ဖြစ်နေတာကိုလည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်။ Ranger ဆိုတဲ့သုံးနှုန်းကိုတော့မြန်မာစစ်အကလက်ခံထားခြင်းမရှိပါဘူးခင်ဗျာ။အင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုကကိုဗစ်ကာကွယ်ဆေးထိုးမှုဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်တော့ချက်ကြတယ်လို့အားတဲ့သရောပြောပြီးကာကွယ်ဆေးအထိုးခံခဲ့ပါတယ်။သမ္မတဝီဒိုဒိုက
Vaccinasi COVID-19 ini penting kita lakukan untuk memutus rantai penularan.
ကိုဗစ် -19 ကာကွယ်ဆေးဟာဒီကူးစက်မှုကွင်းဆက်ဖြတ်ဖို့မှာအလွန်ရေးပါပြီးကျန်းမာရေးအကာအကွယ်ဖေးကဒီရောဂါဖေးကင်းစေတယ်အင်ဒိုနီးရှားပြည်သူတွေအတွက်စိတ်ချလွန်ကြုံအေးချမ်းမှုရစေတယ်နောက်စီးပွားရေးပြန်နလန်ထူဖို့အစီအညင်ရေးအထောက်အကူပြုလိမ့်မယ်လို့ဘာဟာစာဘာသာစကားနဲ့ပြောသွားတာပါသမရဝီဒိုဒိုနဲ့အခြားအင်ဒိုနီးရှားဆက်မြင့်ရာရှိကြီးများစွာကဒီကာကွယ်ဆေးအမြန်ထိုးရေးအစီအစဉ်ကိုမြင့်တင်ကြိုးပမ်းတဲ့အနေနဲ့သမရအင်တော်အပြင်ဘက်မှာဒီနေ့ကာကွယ်ဆေးထိုးခံတာကိုတပ်ဖွဲ့အရိုက်ခံခဲ့ကြပြီးဆေးထိုးရတဲ့လက်မောင်းတွေကိုကွေးကြထားပုံတွေထွက်လာနေပါတယ်။အင်ဒိုနီးရှားတနိုင်ငံလုံးအနှံ့ကာကွယ်ဆေးထိုးမဲ့အစီအစဉ်မှာလူပေါင်း 181.5 သန်းကိုထိုးပေးမှာဖြစ်ပြီးတနင်္လာနေ့ကပဲအစိုးရကအရေးပေါ်သုံးအဖြစ်အတည်ပြုပေးလိုက်တဲ့တရုတ်နိုင်ငံ Sinovac Biotech Company ချုပ်ကိုရိုနာဗက်ကာကွယ်ဆေးကိုပထမဆုံးအနေနဲ့ထိုးပေးမှာပါ။မွတ်စလင်ဘာသာရေးရလည်းခွင့်ပြုထားတဲ့ဒီကာကွယ်ဆေးဟာထိရောက်မှု 65.3% ခန့်ရှိတယ်လို့အင်ဒိုနီးရှားနိုင်ငံတွင်စမ်းသပ်မှုတွေမှာကြားခဲ့ပြီးဘရာဇီးနိုင်ငံမှာတော့ 50.4% ခန့်သာထိရောက်တယ်လို့အင်ကာနီကပဲပြောထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ထိန်းချုပ်ရေးတိုးလှုပ်လာတဲ့ကြားက9လကျော်အတွင်းကိုဗစ်ရောဂါပိုးတွေ့သူတွေဒီနေ့မှစံချိန်ချင်းမြင့်တက်လာခဲ့ပါတယ်ဘဝစီဝါရေးဒုတိယအကြီးဆုံးဒီနိုင်ငံမှာကိုဗစ်ကူးစက်မှုဒုတိယလိုင်းကာကွယ်ရေးအတွက်ပိုးပြန်စတွေ့လာတဲ့မြို့ကြီးလေးမြို့ကိုလောက်ချောင်းချကက်သက်ပြီးဆေးစစ်တာနဲ့တခြားထိန်းချုပ်ရည်တွေတိုးလှုပ်လာနေချိန်မှာအခုလိုပြန်တက်လာတာပါတရုတ်ပြည်မှာကြီးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့သူတွေတရက်ထဲမှာ115ဦးရှိပြီးဒီမတိုင်ခင်ရက်က55ဦးပဲရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်တချိန်ထဲမှာတောင်ကိုရီးယားမှာတော့အရင်ကိုဗစ်ကာကွယ်လုပ်ငန်းတွေနှောက်ယှက်ခဲ့တာအတွက်ထောင်ဒဏ်ချခံခဲ့ရတဲ့ဘာသာရေးကောင်းဆောင်သူကိုလွှတ်ပေးလိုက်ပါတယ်ဒီဘာသာရေးကောင်းဆောင်လီမန်ဟီးအနေနဲ့ COVID ကွယ်စီရင်ချုပ်ဖောက်ပြီးဘာသာရေးစုဝေးကြတာကြောင့်ထောင်နဲ့ချီတဲ့စစ်တမ်းဝတ်ပြုသူတွေဒီ COVID ပိုးကူးစက်ခံရပြီးမှထောင်တန်းသုံးနှစ်ကြာခံခဲ့ရတာကိုအခုနောက်၄နှစ်စာဆိုင်းငံ့လိုက်ပြီးအခုလိုလွတ်ပေးခဲ့တာပါခင်ဗျာအမေရိကန်ဆိုရအနေနဲ့တည်တန်းချအမျိုးသမီးအကျဉ်းသားသူကိုနှစ်ပေါင်း80နီးပါးအတွင်းပထမဆုံးအကြိမ်အပြစ်ပေးကွန်မြတ်လိုက်ပါတယ်လီဇာမောင်ဂိုမာရီကိုဒီနေ့မနေ့စောပိုင်းမှာအင်ဒီယာနာပြည်နယ် Terre Haute မြို့ရှိ Federal တည်ထောင်စုအဆင့်အချင်းထောင်တဲ့အခုလိုတည်တံအဖြစ်ပေးခဲ့တာပါအခုလိုတကယ်တည်တံမပေးဖို့အသနာခံခဲ့တဲ့တရားရေးဆိုင်ရာလျှောက်ထားချက်တွေကို American တရားရုံးချုပ်အမိန့်နဲ့အင်္ဂါနေ့နှောင်းပိုင်းမှာပယ်ချခဲ့ပါတယ်မောင်ဂိုမာရီအနေနဲ့2009ခုနှစ်တုန်းကကိုဝင်ဆောင်တူဦးကိုလက်ပဲညှက်တက်ပြီးတရင်တဲကတရေသားကိုဖြတ်ထုတ်ခဲ့မှုတွေဖြစ်တဲ့အကြောင်းကြားခံရတာပါအခုလိုတရေသားလေးကိုဆွဲထုတ်ပြီးသူမကလေးသာဖြစ်တယ်လို့ဂျိုပန်ပြောဆိုခဲ့တာလည်းရှိခဲ့ပါတယ်။သူရဲ့ရှင်နေအဖွဲ့ကတော့မောင်ဂိုမာရီနေနဲ့ကလေးဘွားတို့ကအုပ်စုလိုက်မတိုင်းကျင်တာပါဝင်နိုင်ငံဆိုင်ရာနှိမ့်ဆက်ညှဉ်းပန်းမှုကြောင့်စိတ်ဝေဒနာပြင်းပြင်းထန်ထန်ခံစားနေရပြီးအခုလိုဖြစ်ခဲ့ရတာလို့ကာကွယ်ရှောက်လဲထားခဲ့ပါတယ်။သူရှင်နေကယ်လီဟန်နရီကအခုလိုမောင်ဂိုမာရီကိုတကယ်တည်တံပေးလိုက်တဲ့ဆုံးဖြတ်ချက်ကကျင့်ဝတ်နဲ့မညီဥပဒေနဲ့မညီမဖြစ်မနေလို့ဖို့မလို့တဲ့အာနာရှင်ဆက်ဆံလို့ရဖြစ်တယ်လို့ညင်ညာချက်ထုတ်ဝေဖန်ခဲ့ပါတယ်ခင်ဗျ။ဘုရားပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ။
အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြံသစ္စာချိန်ဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာပဲဝါရှင်တန်ဒီစီကတာဝန်ရှိသူတွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလုံခြုံရေးအရာကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။ကြီးခဲ့တဲ့တစ်ပတ်လုံးကထောင်နဲ့ချီတဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်တဲ့အသင်းဝင်ရောက်အကြမ်းဖက်ခဲ့တဲ့မမျှော်လင့်တဲ့အဖြစ်အပျက်မျိုးထပ်ပြီးတော့ပေါ်ပေါက်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ပြင်ဆင်နေတာပါ။ Festivida Kusara တရင်ပြဖို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဇန်နဝါရီလ20ရက်နေ့ကျန်းသစ္စာကျင်းပပွဲလုံခြုံရေးကိုတာဝန်ယူထားတဲ့လုံခြုံရေးအဖွဲ့အစည်းတွေဖက်ကပြီးခဲ့တဲ့တစ်ပတ်ကလိုအကြံဖတ်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်တဲ့အသင်းကိုရောက်ခဲ့တာကြောင့်သွေးထွက်တန်ယုံမှုတွေပေါ်ပေါက်ခဲ့ပါတယ်။ဒီသတင်းပတ်ကုံလောက်မှာပြည်내အတော်များများကပြည်내လုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းချီဝါရှင်တန်ဒီစီကိုလာရောက်ဖို့ရှိပါတယ်။ DC မြို့တော်ဝန်မော်ရီယယ်ဘောက်ဆာကလည်းမစ္စတာဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းပပွဲအတွက်ပြင်ဆင်တဲ့နေရာမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးကနေအစွန်ရောက်သမားတွေရဲ့ချိန်ချမှုစတဲ့မျှော်လင့်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ်
။ People coming to demonstrate peacefully.
ငင်းငင်းချမ်းချမ်းဆန္ဒပြဖို့လာတဲ့သူတွေဆိုတာကတကယ်တော့လွတ်တော်ဆောက်ဦးတွေကိုအတင်းချိုးဖြက်ဝင်ရောက်ခဲ့တဲ့လူတွေနဲ့တော့လုံးဝမတူပါဘူးလွတ်တော်ဆောက်ဦးတွေကိုအတင်းဝင်ရောက်ခဲ့သူတွေကစနစ်တကျကြိုတင်ပြင်ဆင်လေ့ကျင့်ပေးထားသူတွေဖြစ်တယ်ဆိုတာပေါ်လွင်နေတယ်လို့ကျွန်မထင်ပါတယ်
လွတ်တော်အကြံဖတ်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ပြည်သူလူထုကပေးပို့လာတဲ့ဗီဒီယိုနဲ့သက်ပုံပေါင်းသတင်းကြော်လက်ခံရရှိထားပြီးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ်ထအပြင်ဒီအမှုမှာပါဝင်ပတ်သက်သူ160ကျော်ကိုအမှုဖွင့်လာပြီလို့လည်း FBI ကအင်္ဂါနေ့မှာပြောပါရယ် FBI Washington ရုံးလက်ထောက်ညွှန်ကြားရေးမှူး Steven DeAntonio ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရယ်
Focus strictly on sedition charges we're looking at
in ဘူတာချောင်းလို့ဆိုမှုဆွေးကျင်နေရေးယူနိုင်ဖို့ကျွန်တော်တို့တိတိကျကျအာရုံစိုက်လုပ်ကိုင်နေပါတယ်ဒီကိစ္စကိုထူးခြားတဲ့နိုင်ငံကကြံပတ်မှုတံပြန်ဆောင်ရွက်ရေးဒါမှမဟုတ်တံပြန်ထောက်လှမ်းမှုစစ်ဆင်ရေးလုပ်ငန်းမျိုးတွေနဲ့တဒန်းနဲ့ထားပြီးကင်တွယ်ဆောင်ရွက်နေတာပ
ါပြည်ရင်အကြမ်းဖက်မှုဝါဒဆွဲတွေကိုနှိမ်နေရတာဟာပြည်ပကအကြမ်းဖက်ဝါဒဆွဲတွေကိုတတ်ခိုက်ရတာမျိုးလို့မဟုတ်ပဲတရားရေးစင်ကုန်ချက်တွေရှိပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးကာကွယ်မှုရှိတဲ့အတွက်လွှတ်တော်တွေဝင်ပြီးတော့အကြမ်းဖက်ခဲ့တဲ့သူတွေကိုရာဇဝတ်ကြောင်းအရအရေးယူနိုင်ရေးခက်ခဲနိုင်တယ်လို့မီရှိဂန်တက္ကသိုလ်ကအကြမ်းဖက်မှုတံပြန်ချေမှုရေးကိစ္စမှာကြွန့်ကျင်သူဂျာဗစ်အလီကသုံးသပ်ထားပါတယ်ဒီလိုအကြမ်းဖက်မှုတွေပေါပောက်ခဲ့ပေမဲ့လို့မစ္စတာဘိုင်ဒန်ကတော့အစဉ်အလာတိုင်းလွှတ်တော်အဆောက်အုံပြင်ဖက်မှာကျန်းသစ္စာကျင်းပမှာပါလို့ဒီသတင်းမှအစောပိုင်းမှာ VOA ကိုအခုလိုဖြေကြားခဲ့ပါတယ
်။ I think it's critically important that there be a real serious focus
လွှတ်တော်အကြမ်းဖက်မှုမှာပါဝင်ပတ်သက်နေတဲ့ဒီလိုအစုကိုလေးလေးနဲ့အာရုံစိုက်ဆံကြသောမှုအလွန်ရေးကြီးရလို့ထင်ပါတယ်။ဒီအစုတွေကသူ့အသက်အန္တရာယ်ကိုလည်းချိန်ချောက်ခဲ့တယ်လို့ကျေးဇူးပိုင်ပစ္စည်းကိုလည်းဖြည့်ဆည်းခဲ့ကြပါတယ်။ဒီလိုမျိုးတွေအတွက်သူတို့တာဝန်ခံရပါလိမ့်မယ
်။ဇန်နဝါရီလ6ရက်နေ့စွတ်တော်တက်ခတ်မှုပေါ်ပေါက်လာအောင်အားပေးအားမြောက်လုပ်ခဲ့ကြတဲ့လက်ရဆုံအကြံဖက်သမားတွေနဲ့လူဖြူကြီးစိုးရေးဝါသရှိသူတွေရဲ့အွန်လိုင်းလှုပ်ရှားမှုတွေကိုအစိုးရတာဝန်ရှိသူတွေစောင့်ကြည့်နေတာသတင်းပတ်နဲ့ချေရှိလာပါပြီ။ ကျန်းသစ်စာကျင်းစုပွဲကာလအတွင်းအကြံဖတ်မှုတွေထပ်ပြီးပေါ်ပေါက်လာအောင်စီစဉ်နေသူတွေကိုလည်းအဓိကထားစောင့်ကြည့်နေကြတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့တိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေး၊ရင်းချမ်းရေး၊နိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့အားတွေသိထားသင့်ပါလေ။လက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်။ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအသက်ရှင်တလဲစီတင်ပြပေးနေပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့ကြံနဲ့ကြည့်ရှုနိုင်တာဖြစ်ပါလိမ့်။ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေနေ့နဲ့ Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။အင်ဒိုနီးရှားနိုင်ငံတဝမ်းမှာကိုဗစ်ကာကွယ်ဆေးထုတ်မှုအစီအစဉ်တွေကိုစတင်နေပါပြီ။တမရချိုကိုဗီဒိုတို့ကတရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုပုံထုံးလေးကထိုးပြီးတော့ကာကွယ်ဆေးထုတ်အစီအစဉ်ကိုစတင်ခဲ့တာပါ။ကိုဗစ်ကာကွယ်ဆေးကိုဦးစားပေးအဆင့်လိုက်ထိုးသွားမဲ့အထက်မှာတက်ကြီးရွယ်ဦးရဲ့အစား18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးသွားပေးမဲ့အကြောင်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်တရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အသုံးပြုဖို့အတွက်အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနကခွင့်ပြုပြီးနှစ်ရက်အကြာပုံထုံးနေတော့ကနိုင်ငံတော်ဝန် COVID ကာကွယ်ဆေးထုတ်အစီအစဉ်တွေကိုစတင်ခဲ့ပါတယ် Sinovac COVID ကာကွယ်ဆေးကိုတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားကဒုတိယနိုင်ငံအဖြစ်အရေးပေါ်အသုံးပြုခွင့်ပေးခဲ့တာလည်းဖြစ်ပါတယ်အသက်59နှစ်အရွယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနိုင်ငံထဲမှာပထမဆုံး Sinovac COVID ကာကွယ်ဆေးအထိုးခံခဲ့ပါတယ်
။ Setelah kita melakukan vaksinasi perdana ini
ကျွန်တော်တို့အခုလိုမျိုးကာကွယ်ဆေးထိုးမှုစတင်ပြီးတော့ ਨੇ နိုင်ငံတော်ဝန်လုံးမှာရှိတဲ့ပြည်နယ်တွေခရိုင်တွေမြို့တွေမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဆက်လုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားအစအစာနဲ့စီဝါကြီးကြပ်ရေးဌာနရဲ့အရေးပေါ်အသုံးပြုခွင့်နဲ့အင်ဒိုနီးရှားအစ္စလမ်ဘာသာရေးခေါင်းဆောင်တွေအဖွဲ့ရဲ့ခွင့်ပြုချက်ရရှိပြီးတဲ့နောက်မှာဒီပထမဆုံးကာကွယ်ဆေးထိုးရဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
။တမရအိမ်တော်မှာပုံထုံးနေတော့ကတမရဝီဒိုတို့အပြင်နိုင်ငံခြားရေးဝန်ကြီးနဲ့တခြားအစိုးရထိပ်တန်းအရာရှိတချို့ပထမတစ်ချိန်ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ကြပါတယ်။နှစ်ချိန်ထိုးဖို့လိုတဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုနောက်ရပိုင်းရက်တွေမှာဒုတိယအချိန်ထိုးကြမှာပါ။အင်ဒိုနီးရှားမှာစတင်နေတဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကကျန်းမာရေးဝန်ထမ်းတွေပြီးရင်တခြားနိုင်ငံတွေမှာလိုတက်ကြီးရွယ်ဦးတွေကိုဦးစားမပေးဘဲအသက်18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးဆေးထိုးပေးနေပါတယ်။တရုတ်ရဲ့ Sinovac COVID ကာကွယ်ဆေးကတက်ကြီးရွယ်ဦးတွေအပေါ်ဘလို့တက်ရောက်မှုရှိသလဲဆိုတဲ့စမ်းသပ်မှုအဖြစ်အဆုံမသိရသေးတာကြောင့်ရောတခြားသူတွေနဲ့ထိတွေ့မှုပုံများတဲ့လုပ်ငန်းခွင်ဝင်နေကြသူတွေကိုဦးစားပေးတဲ့အနေနဲ့ပါအခုလိုကာကွယ်ဆေးထိုးပေးနေတာပါ။အဲ့ဒီအသက်အရွယ်ပိုင်းကကူးစက်နိုင်ခြေပုံများတယ်လို့ကျန်းမာရေးဝန်ကြီးကပြောကြားထားပါတယ်။ Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာစမ်းသပ်တာ 65.3% ခန့်နှုန်းထိရောက်မှုရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာစမ်းသပ်တာကတော့90ရာခိုင်နှုန်းပဲထိရောက်မှုရှိတယ်လို့ပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကရောဂါအဆိုးဆုံးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးနေ့စဉ်အတည်ပြုလူနာပြန့်မြ 9,000 လောက်ရှိနေတာပါ။ကိုဗစ်ကြောင့်နှစ်20အတွင်းမှာပထမဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အတွက်စီးပွားရေးပြန်ပြီးဥမော့နိုင်ရေးအတွက်အင်ဒိုနီးရှားအစိုးရကစိတ်အားတန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီဆိုပြီးအနေအထိုင်မပေါ်ကြဖို့အတွက်သမရဝီဒိုတို့ကလည်းအခုလိုထပ်ပြီးတော့တတိပေးခဲ့ပါတယ်
။ Saya ingin mengingatkan kembali tentang pentingnya disiplin terhadap
ကောင်းကင်စီထူရဲ့စီစဉ်တွေလုပ်နေပေမဲ့ကျမကြီးဆိုင်ရာလုပ်မှုအရေးကြီးတဲ့အချက်တွေကိုမမေ့ကြဘူးလို့ပြောချင်ပါတယ်။နှာခေါင်းစီးတက်ပါလက်စည်းပါတယောက်နဲ့တယောက်ခတ်ခေါ်ကနေကြပါလူကြားထဲသွားတာရှောင်ကြပါ
ကိုဗစ်ကရောဂါအဆုံးသတ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကအဓိကလို့မမှတ်ယူကြဖို့အတွက်ကျွမ်းကျင်သူတွေကလည်းသတိပေးနေပါတယ်။ကာကွယ်ဆေးထိုးထားပြီးသူတွေရောဂါကူးနိုင်သလားဆိုတာကိုလေ့လာဆန်းစစ်မှုတွေလုပ်ဖို့အတွက်လိုအပ်နေသေးတယ်လို့သူတို့ကထောက်ပြနေကြပါတယ်။ Indonesian nengah ha AstraZeneca Pfizer apian tiyok ka Sinopharm COVID ka kwe se susu paung tan 330 ko wei yu bo atwet le sa chauk chauk su tha wa de shin jama su myan mo ma ကျောင်းနိုင်ငံနဲ့အဓိကနေဆက်ကောင်တွေရေလမ်းကြောင်းဖြစ်တဲ့မူဆယ်ကိတ်မှာကာယောဂါကာလကန္တတ်ချက်တွေကိုချောပေါ်ပေးလိုက်တဲ့အတွက်ကောင်စီတင်ပို့စစ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကောင်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်ကျွန်မအက်ကနွန်ပါကာယောဂါကာလမှာကန္တတ်ထားတဲ့တရုတ်မြန်မာနေဆက်ကောင်တွေရေဖြစ်တဲ့မူဆယ်မန်ဝိုင်းကိတ်ကိုနှစ်ဆက်လေးနာရီအပြည့်ဖွင့်လှစ်
ကိုကျပ်တိုင်40နီနီရှိရာကနေထပ်ဝက်လောက်အထိကျဆင်းသွားတယ်လို့လဲရန်ကုန်မူဆယ်ကုန်သွယ်ရေးတယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါတယ
်အဲတယူပို့ဆောင်ရေးကားလေးဆောင်ကားတော့ထပ်ဝက်လောက်ကိုကျသွားတယ်ခင်ဗျအဲတယူပို့ဆောင်ရေးကြီးကကျွန်တော်တို့ကားတွေကတော့အတန်းကြီးအသွားပြန်ဆိုရင်တော့ကျွန်တော်တို့7ဘိန်းဆိုရင်အတန်းကြီး20ဝန်းကျင်လောက်ကုန်တော့ပေါ့နော်ဒါကကျွန်တော်တို့ကုန်ကျစရိတ်ပါမယ်ဒီကုန်ကျစရိတ်ပေါ့နော်ဒီဒီတာသာခရီးကြသွားတဲ့ခါကျတော့တစ်ဖက်ကတော့ဝင်ငွေရတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်ရင်တော့ဝင်ငွေရတော့ကျော့သွားတာပေါ့တာသာခရီးကြသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့စားသုံးသူတွေဖက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာဟိုစားသုံးသူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ခရဲနှစ်ဆန်းပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သတ်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြည်ခရဲသတင်းသပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်စန်းတကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနေ့ပြန်ကြတာပတိနေ့မှာအဆုံးသတ်မှာဖြစ်တာကြောင့်ကောင်စီစစ်ဆင်မှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တစ်သေးဝလံကောင်စီတိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရှင်ဝင်ရောက်မှုကဟို3500ခန့်နှုန်းလောက်ပို့လာတာပေါ့နော်။အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့။အော်တန်းစီဆောင်ဆိုင်နေရတဲ့ရက်ကြနေတဲ့ဟာတွေဖြော့ရက်တွေဖြော့ချနိုင်နဲ့။လမ်းပေါ်မှာလည်းကားအေးတွဲအားတော်တော်ရော့ရောပြီ။ဟိုစန္ဒကလာပြီးရင်အဲ့ရတုံးမြင့်မှုပါလေနော်။ညတုံးမြင့်မှုကထပ်ပြီးလုပ်ပေးမယ်။ဒါမှမဟုတ်ရေရှည်လုပ်ပေးသွားနိုင်မယ်ဆိုရင်တော့ကောင်းတော့။အဲ့လိုမျိုးတန်း။ဒါပေမဲ့အဲ့လို24နာရီတော့ဟိုဟာဖြစ်နိုင်မယ်တော့မထင်ဘူးပါလေနော်။ဆိုလိုတာရက်ကိုဟိုအချိန်ကိုပို့ပြီးသုံးမြင့်ပေးမယ်။ခုလက်ရှိစစ်ဆေးတဲ့အချိန်ကိုပို့သုံးမြင့်တယ်ဆိုအားလုံးပို့ပြီးအဆင်ပြေတော့ပါ
။စန္ဒကာလမှာပဲနှစ်နိုင်ငံဆက်လက်အတွက်အကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြားဆွေးနွေးနေတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့အသွင်ရမှုဦးနေလင်းက VOA ကိုပြောပါတယ
်ကျွန်တော်တို့တော်တော်တက်ရောက်မှုကောင်းတယ်ပေါ့နော်တော်တော်ရေတော့ကျွန်တော်တို့ရင်နိုင်ရတော်တော်ဆောင်ရတာလေဒီကာလမှာဒီလိုလိုလိုက်တဲ့အတွက်ကြောင့်တော်တော်ယော့သွားတာပေါ့နော်အရင်တော့ငါပတ်တော့ဆောင်ရတဲ့အချိန်လေး15ရက်လောက်ဆောင်ရတဲ့အချိန်ကအခုတပတ်လောက်ပဲဆောင်ရတော့ဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့အဲ့ဒါကိုရထတူဘူးကိုလည်းကျွန်တော်စီကဟိုဆိုင်အချို့မှုပတ်သက်နေပြီးတော့ဘုနောတာ9ရက်လောက်စတတ်ဖို့အစီအစဉ်တော့သူတို့ကံလာမှုလုပ်နေကြပါလိမ့်ခဏနောက်ကာလတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘက်ကဟိုအများကြီးတက်တာတော့မဟုတ်ပါဗျာ
ကတ်ယောဂကာလကန့်သတ်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အိနေချင်းနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်ရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။မူဆယ်နယ်စပ်မြန်မာတရုတ်ကုန်သွယ်မှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်4900ကျော်ရှိပြီး 2019-2020 မှာတော့တန်4800ကျော်ရှိတယ်လို့လဲမြန်မာကုန်သွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမအက္ကနွန်ပါ VOA သတင်းပေးပို့တာပ
ါထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာထိုင်းမြို့မှာက
COVID ကရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားအလုပ်သမား600လောက်အရေးပေါ်ယာယီဆေးရုံကနေဆင်းဝင်ပြလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းသမောစခွန်ခရိုင်မဟာထိုင်မြို့ကဘော်လုံးကွင်းထဲမှာယာယီဖွင့်လှစ်ထားတဲ့အရေးပေါ်ဆေးရုံမှာကုသမှုခံယူနေတဲ့မြန်မာလူသမားတွေကိုအတုပ်လိုက်ခွဲပြီးဆေးရုံကဆင်းဝင်ပြနေတာဖြစ်ပါတယ်။မနေ့ကတော့တတိယအတုပ်အဖြစ်ယာယီဆေးရုံကနေဆင်းဝင်ပြလိုက်တဲ့သူတွေပါနဲ့ဆိုရင်အလုပ်သမား600နီးပါးရှိသွားပြီလို့လည်းထိုင်းနိုင်ငံအခြေစိုက်ရှစ်ကျောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။သင်္ကေတပထမဆုံးတည်းရက်ကတော့သူက300လို့သူကသူ့ကိုယ်တိုင်ထုတ်ပြန်တယ်။အဲ့ဒီရက်ဒီရက်ကနောက်တော့ပေါင်းရင်300နီးပါးလောက်ရှိတယ်။
ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်ဖြစ်ပွားရတာကနေမြန်မာနိုင်ငံသားတွေအလုအလုကန်နေတဲ့မဟာထိုင်းဒေသမှာရောဂါကူးစက်မှုတွေအများအပြားစစ်ဆေးတွေ့ရှိခဲ့တာပါရောဂါကူးစက်သူမြန်မာနိုင်ငံသားခန့်မှန်းချီ1000ကျော်လောက်ကိုယာယီဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပြီးမကြသေးခင်ရက်ပိုင်းကစလို့ပြန်လည်တက်တာလာသူတွေကိုဆေးရုံကဆင်းဝင်ပြနေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာသမုတ်စခွန်ခရိုင်ဟာကိုဗစ်ရောဂါကူးစက်မှုတွေမြင့်မားနေစေဖြစ်ပေမဲ့အရင်ကထက်တော့နည်းလာတယ်လို့လည်းထိုင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားတယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ
်။လက်ရှိရေးမြေကျတော့ခရိုင်အားလုံးကတော့ကျွန်တော်တို့သမုတ်စခွန်ကထိတ်ဆုံးမှရောက်နေတာပေါ့ခင်ဗျ။ဒီကူ200ကျော်ကိုကျွန်တော်စက်တင်ဘာ249ကိုစက်တင်ဘာ289ဒီမိဟာတော့ကျွန်တော်တို့ဖွင့်ရတာမတွေ့သေးဘူးကွ။အပြင်းရတာနဲ့အကျိုးတက်နေတာဒါပါပဲဒီတော့လို့ဒီမားကြီးကျမှာတော့အစောပိုင်းကလာတော့စကြကြင်းတော့1000ကျော်နောက်မှ400-600ရာနီမှာဒီလို200ကျော်လေးဖြစ်တော့လူသားကြီးပြတော့600-700အနည်းငယ်ကျဆင်းလောက်လေးပြတ်မှတ်တယ်နောက်ဒီပိုင်းကအားသာချက်တစ်ခုကကျွန်တော်တို့လူသားတွေကိုယ်တိုင်ဒီအန်ဒီရန်ကိုကိုကမကားခွင့်မရဘူးဆိုတော့ဒီလိုကအရင်းနဲ့တပေါက်ပေါက်သွားပြီဆင်းလို့ဆိုလို့ရှိရင်လမ်းမကြီးပေါ်မှာတိုးမပေါက်ကြားကြလက်ကြားသူကျွန်တော်လည်းပြေးမှာလူသားကြီးကိုယ်တိုင်ခါအောင်ရရတဲ့တော့လမ်းမမှာလူမျိုးရှိရအရှင်ကြီးဖြစ်ကြည့်။ဆက်မိုက်ညပတ်တယ်ဒီမှာလိုက်ရတယ်ပေါ့ဗျာ။တောင်ကို2000ရောက်နေဆိုတာကသူပြန်တွေးရပေါ့။တောင်ကို2000လာတကယ်ပြည့်စုံရမပိတ်တယ်လို့ဆက်မိုက်ကဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီမံစီကောင်းမလိုက်နိုင်ဘူးဆိုရင်သူကတောင်ကိုရှိရဆိုတော့သူတို့အဲ့ဒါကိုလည်းသူဖုံးနေတဲ့အနေနဲ့သူအခုလိုက်ရတော့တွေးရပါလိမ့်။
ဆေးရုံကပြင်ဆင်လာတဲ့လူနာတွေကိုတော့နယ်မြေကျန်းမာရေးဆိုင်ရာကပ်ယောဂါထိန်းချုပ်ရေးအဖွဲ့ကယောဂါကင်းရှင်းပြီဖြစ်ကြောင်းစစ်မှတ်တမ်းထောက်ခံစာထုတ်ပေးခဲ့ပြီးဘူရင်အလုပ်ရှင်တွေစီကိုပြန်ပို့ပေးခဲ့ပါတယ်။ဒါပေမဲ့သမောစခွန်ခရိုင်ထဲကအလုပ်သမားတွေကိုတော့တနင်္လာနေ့တနင်္လာနေ့ကူးတန်းခွင့်နဲ့ခရီးသွားလာခွင့်တွေကိုတော့ဆက်လက်ပိတ်ပင်ကန့်သတ်ထားဆဲဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတူတူလူနာ1000ကျော်ရှိတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေကြော့ပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူတူလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ UN မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Nearset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတွေမိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်သားတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကလေးတိုင်းမိုးကုံမျိုးကလုပ်ငန်းရှင်တူအုပ်ကို TNL ကန်ပလောင်ဖွဲ့ကဖမ်းဆီးသွားတာတလားကျော်ကြာတဲ့အထိပြန်လွတ်မလာသေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP မုံတိုင်းပိုင်ရှင်ဦးကျော်ဝင်းကို TNL ကန်ပလောင်လက်နက်ကိုင်အဖွဲ့ကဒီဇင်ဘာလ4ရက်နေ့ကဖမ်းဆီးခဲ့ပြီးအခုဆိုရင်ထင်းထင်းချတာတလားကျော်ရှိတာကြောင့်မိသားစုကစိုးရိမ်နေပါတယ်သူကိုဖမ်းဆီးထားတဲ့ TNL အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကကျမ်းမာရေးအခြေအနေကောင်းမွန်ကြောင်းပြောပေမဲ့ဘယ်တော့ပြန်လွတ်မလဲဆိုတာကိုတော့မပြောပါဘူး
။သူရဲ့ကျမ်းမာရေးအခြေအနေကတော့အကောင်းနဲ့အကျန်တဲ့ပြည့်စည်ရတဲ့အဒီအော်သူကတော့မှတ်အပြန်ပြည့်ပြီးလဲကျွန်တော်လည်းမကြည့်ရသေးဘ
ူး။ဦးကျော်ဝင်းရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးနောက်ဆုံးသိရတဲ့အခြေအနေအသေးစိတ်ကိုမေးမြန်းရမှာတော့ဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။ဒီမှာတော့ဒီသိရတဲ့တရားမြေအဲ့လိုမျိုးတကြည့်ရ
ဒီလဆေးရည်ကဥကျုံဝင်အမြန်ပြန်လွတ်ပေးဖို့နဲ့ဒေတာကံတွေကိုလက်နက်ကင်တွေကဖမ်းဆီးထားကိုတားဆီးဖို့အတွက်တန်ဃာတော်ရဲ့အပါဝင်ဒေတာကံမြို့မိမြို့ဖတွေကလည်းမိုးကုံမြို့မဟာမုနိဖျားမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ ဒီသတင်းစာရှင်းလင်းပွဲမှာအဓိကတောင်းဆိုကြတာနဲ့ပတ်သက်ပြီးမိုးကုံမြို့အခြေစိုက်လူခွင့်ရေးနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့မန္တလေးတိုင်းဒေသကြီးတာဝန်ခံဦးနိုင်မိုးကအခုလိုပြောပါတယ်။ဒီကတည်းကတော့ဒေသမှုရေးအမှုတွေအမှုတွေကြီးကတော်တော်ကြီးတွေးတွေးရနေတယ်။ဒါလည်းပဲအဲ့ဒါကိုဒီကတည်းကတော့ဦးကျော်ဝင်းနဲ့ပြန်ပြီးတော့
Talking Tamingo, Autobala Dema, TNLA Apoega, Koyeja, Pansi Tainting Gera, Pipade, Dizembala, Nayan Nigale, Mogo Muni, Lejiwaga, Doji Tango, Shambi Today Party, SSPP, SSM Yaupanga, Pansi Gabade. ဒီဖန်ဆင်းမှုတွေဟာချဲတီရောင်းတာ၊မွေးရစေရောင်းတာနဲ့ပတ်သက်တာကြောင့်လို့လဲလက်နက်ကိုင်ဖွဲ့တွေဘက်ကပြောဆိုထားပါတယ်။လက်ရှိဖန်ဆီးခံထားရတဲ့SP မုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာတမတ်အခွန်မပေးဆောင်တာကြောင့်ဖန်ဆီးတာဖြစ်ကြောင်းDNLA တာဝန်ရှိသူတွေကသတင်းမီဒီယာတချို့ကိုပြောဆိုထားပါတယ်။ဂျီပစ်သူဦးကျော်လင်းကဒီလကိုရက်နေ့ကရန်ကုန်မြို့ရိုးစ်ဂါဒန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မိသားစုဝင်တွေအနေနဲ့ဦးကျော်ဝင်းရဲ့ကျမ်းမာရေးကိုစိုးရိမ်ကြောင်းနဲ့အမြန်ပြန်လွတ်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်။ မိုးကုတ်မျိုးကန်တွေကိုလက်နက်ကိုင်အဖွဲ့ကဖမ်းဆီးရာဝေကြီးတောင်းခံတာနဲ့ပတ်သက်လို့မိုးကုတ်မျိုးကလူမှုအသင်းဖွဲ့တွေအပါအဝင်လူခွင့်ရေးနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့ကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရကာကွယ်ရေးဦးစီးချုပ်ထံကိုစာပေးပို့ထားတယ်လို့လက်ရှိမှာလုံခြုံရေးတွင်းမြင့်ချထားတာတွေလည်းရှိနေပါတယ်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုံမြင့်တန်ကြားထုတ်လွှင့်ချက်တွေကိုအချိန်မီကြီးရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကို ဓာတ်ရိုက် နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆရာဆရာခုဒီမှာနားဆင်ရမယ့်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကြွေးကြော်နေတဲ့အမျိုးသားပြန်လည်စစ်မြေးရေးအစိုးရဖွဲ့စည်းရေးဆိုတာဟာအောင်မြင်ဖြစ်လာမလားတဝက်တပြက်ဖြစ်လာမလားသူတို့မဟုတ်လုံးဝအပြားရှိသွားလိမ့်မလားဆိုတာမြန်မာနိုင်
နဲ့တိုင်းဒေသပါတီရဲ့ဆွေးနွေးမှုကနဥမှာပဲတွေ့တွေ့လာရတဲ့အထူးအထစ်တွေနဲ့ပတ်သက်လို့ဥရထွန်ကားကူလို့မှတ်ချက်ချပါတယ
်ဒီ NLD အနေနဲ့ချင်းကပ်ပုံကပါတီကိုချင်းကပ်တာမျိုးဟုတ်ခဲ့တယ်အရေးတော့ခါရတဲ့တက်တော်ကိုတည်းကိုချင်းကပ်တာတို့နေရာခံရင်းနဲ့ပတ်သက်လို့ချော့မပေးတာတို့အဲ့အမျိုးတွေကိုကြားလာတဲ့အခါကျတော့ဒီတိုင်းသားပါတီတွေကတော့တန်ပြာရှိလာမှာပဲပေါ့နော်တန်အချင်းပြေပါမလားသူတွေလာတာပေါ့
ရှင်ကိုရွေးနိုင်စီရကျွန်တော်အကောင့်မြင်ပြီးစဉ်းစားကြည့်ရအောင်ပါဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတော့
အပြုသဘောနဲ့ပြောရမယ်ရှင်တော့ကျွန်တော်တို့ဒီမိုကရေစီတရားစနစ်ကိုတွားမယ်ရေကြင်တည်တဲ့အတွက်ကြောင့်မလို့အတူတူလည်းတကယ်လုံးလုံးကြရအောင်လို့ခေါ်တဲ့စာကိုထောက်တာက NLD ပါတီကဖြစ်တယ်ဒါကြောင့်မလို့သူတို့ကဒီဟာကိုအကောင့်နဲ့ပေါ်ချူလန်းနိုင်တဲ့အခါမှာကိုဒီပါတီဘောလုံးကတော့အဲဒီမှာပြစ်ကြတဲ့မူဝါဒချထားပြီးဘတ်တည့်ရဲ့အခါမှာဆုံးကံထားတဲ့မြူရာကနိုင်ငံရေးပါတီတွေပဲပြည်မယ်နိုင်ငံရေးပါတီတွေပဲအကြောင်းကြားမယ်နော်တွားပြီးတော့ရှင်းရတဲ့ရည်ရွယ်ချက်ကဒီလာမယ့်2027မှာပြသရတဲ့မှာဖြစ်လို့ရှိရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်အားလုံးသိနေတယ်ဆိုတဲ့စိတ်ဓာတ်ကိုပြည်သူကဆုံးကြရမယ်ဒီကနိုင်ငံရေးပါတီတွေပဲရှင်းတတ်မယ်နိုင်ငံရေးပါတီတွေရှင်းတတ်တဲ့အခါမှာဒီသဘောကျတဲ့
เออดีดีเยอะขนาดเนี่ยตลอดไปก็เลยชื่อเนี่ยเลยเนาะใครไอ้ตู้มันชินตาแค่ไหนไอ้ปาร์ตี้เว้ยเจ้าไล่ปาร์ตี้ก็ดีเนี่ยเรื่องปาร์ตี้ดีตัวกูดีตัวกูเลยตรงนี้เออเดี๋ยวจะเอ๊ะปาร์ตี้เนี่ยเลยไอ้ก็เลยชงจัดด่ากันแค่ไหนปาร์ตี้ชงจัดเต็มหนาบ่เนาะไอ้ก็เลยไหนไอ้ปาร์ตี้ตัวกูอาจารย์งานดีงามนี่แหละชินตามากันเลยที่ต้องมีเยอะแค่
ဟုတ်ကဲ့တမတော်ကတော့တိုင်းနာပြည်နယ်ကဖွဲ့နေအစီအပြန်လုပ်နေတဲ့ကျူးစမ်းနေရတဲ့တွေ့ရတယ်ဆိုတော့တချို့ကရေးကြတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းရင်ဒီမိုကရေစီနဲ့အလံဝိသမှာပေါ့ဆီရနဲ့ရှင်စနစ်ကိုမမေ့ကြဘူးလားဘာပြောရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကစစ်တပ်ဘက်ကပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့က เนี่ยมาเพื่อจะเนี่ยมันมีเนี่ยเพื่อจะเนี่ยมันปีเนี่ยเนี่ยที่จะเรียนเรียนตัวที่ตัวเขาเองที่เจ้าเนี่ยไงเนี่ยแต่จนนี่เราเลยที่นี่ข้าจะปีอะไรเนี่ยเนาะแล้วก็ถ้าดูว่าเป็นเรื่องเนี่ยยังไม่สุดสิ้นยังไงเนี่ยมันก็ต้องไม่สุดอะไรเลยที่นี่เนี่ยเราจะทำอะไรสิเนี่ยแล้วก็เนี่ยยังไงเนี่ยมันจะทำเนี่ยที่เขาเรียนเรียนตัวที่ตัวเนี่ยมาดูการจ่ายค่ามาเลย อือต้องมาให้เช่าที่เป็นสิ่งเดียวแต่ถ้าอย่างที่เราจะต้องดูแลอย่างนี้ก็ใช่อย่างวิจิตรวิมุลติการนี้เองนะเพราะว่าที่จะเจ้าเขาทางเกลี่ยหามอยู่บ่เนาะที่เขาจะต้องดูแลเราเจ้าจะได้เกลี่ยหาสิ่งเดียวเพราะที่ยาเดียวเขาได้ดูสิ่งเนาะที่ว่าเอเนดีเนี่ยยังไงยาที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ที่ လို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမဖြစ်ဒီဖက်ဒရယ်ကနေတော့အတော်အေးမသေးဘူးပေါ့မှာဥပမာနှစ်ချက်ပြည့်ဒီကိစ္စတွေကမျိုးတက်ကဒီကျွန်တော်တို့တော်တယ်ကနေအတွက်ခွာမဖြစ်မသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့ဒီတိုင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေတိုင်းသားနိုင်ငံရေးပါတီတွေရဲ့အားရရင်ကNLD ပါတီရဲ့တပ်ပေါ်တော့ပါနည်းနည်းအရင်ကြလာကြလို့ပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာက NLD ရပုံကိုယ်တဲ့ NLD strategy စင်မတွက်ဘူးလားအဲ့ဒါကိုတို့ငါတို့ဟိုဘက်ကိုတွန်းပို့သူဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းသားတွေဟာစစ်တမ်းနဲ့ဘလောက်ပဲတိဆက်သွားသွားသူတို့ဘက်ကိုဘလောက်ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလို့ရင်တော့ငါတို့ NLD ရဲ့နိုင်မှာပဲဆိုတဲ့ဂိုင်းကနာပါတီကြီးစိတ်ဓာတ်နဲ့များမနာထောင်နေသလားအဲ့လိုပြောရင်ရောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်တယ်အဲ့သူရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲ
အဲဒီလိုရတမတော်ကတကယ်တမ်းကျတော့သူတို့နဲ့ကြံပက်တော့မဟုတ်ဘူးပေါ့လေ GSPD ကကဒီကကြံတဲ့ဖြစ်တာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်တမတော်နဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ NLD အတွက်လည်းကောင်းတာပေါ့နော်အဲ့ NLD အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့ညီပါတယ်သို့တော့ကျွန်တော်ဒီနေ့တက်တခုကတော့ဒီလိုဒါတိုင်းနာပါတီတွေအနေနဲ့ဒါ USDB တို့အဲဒီ NLD တို့ကိုကမာကိုကိုရားပြီးတဲ့ပါတီကြီးကမာပါတီတို့ပြောကြပြီမဲ့ဒီပါတီကြီးတွေကတော့တိုင်းနာအားလုံးကိုကိုရားပြီးတယ်လို့အဲ့လိုယူဆတယ်အဲ့လိုယူဆတဲ့အခါကျတော့ဒီချိန်မှာတလို့ရှိရင်သူတို့ပါတီကြီးတွေဟာတကယ်တမ်းတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်လို့ရှိရင်တန်းတူမှုကိုတကယ်တမ်းဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒီနိုင်ငံရေးပါတီတွေဟာအပြည့်အစုံကြောက်သွားမှာလေဆိုတဲ့အမြင်မျိုးရှိတောင်းရှိနိုင်တယ
်အဲ့လိုခံမျိုးသားတကယ်တမ်းဖြစ်လာနိုင်ရင်တော့စိတ်ကောင်းတာပေါ့ NLD ဒီပြည်ထောင်စုတစ်ခုလုံးကိုကိုစားပြီးတော့ပါတီကြီးဖြစ်တဲ့အလုံးကလက်ခံလာနိုင်မယ့်အလားအလာကရှိပါလားလို့အခုလိုလွတ်ပြီလို့
အင်္ဂါရီလလာတုံးတက်ကြည့်လို့နောက်ပြီးတော့ဆတ်ရှုနေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မှာတော့အဲ့ဒီဒီကနေ့ငါးနှစ်ပြင်လောက်ကန်ဆောင်ရွက်ချက်တွေဟာတိုင်းသားတွေနဲ့ပြည်လုံးညီမျိုးကိုပုံပြီးတော့ဝေးပွားသွားစေပြီးတော့တိုင်းသားဒီပြည်လူမျိုးအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌာတွေတော့များများလောက်ခဲ့ရတဲ့အာမေတုံးတက်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာကြီးမှာဒီနိုင်တဲ့ဒီဟာအရင်ကကြော့သွားလိမ့်မယ်လို့သတ်ထားတာကကြော့သွားတဲ့အချိန်အရင်ကဓာတ်မြင့်ကတဲ့ဒီဟာ6နေရာလောက်ပြေးနိုင်တာတုံးက96နေရာနိုင်လာတယ်ဆိုတဲ့အခါကျသူတို့ဒီ NLD ပါတီအနေနဲ့ကသူတို့ထောက်ခံလို့လို့သူတို့ကြွတ်မှာပဲမဟုတ်ချ အဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့လျှောက်တဲ့နိုင်ငံမှန်နေနော်ဒီတိုင်းသားနိုင်ငံရေးပါတီတွေကိုနော်ပိတ်ပြီးတော့
ဒီလူစားကြမလို့ပါလေ
ဒါကြီးကြီးနဲ့အောက်ကျူခံပြီးတော့ပြုံးကြမလို့ဆိုတဲ့အမိမျိုးခြေတော်ရှိနေတာဟုတ
်ကဲ့ကျွန်တော်ဓာတ်ဖြတ်မိမယ်ဤတော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းသားတွေကတော့ NLD နိုင်တယ်ဆိုတော့ဟာတိုင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ NLD ကြောင့်လားတိုင်းသားတွေမညီညွတ်လို့လားတိုင်းသားပါတီမညီညွတ်လို့လား
အဲဒီလုံးပါကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မြင်ပါဘူးပေါ့ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိလိမ့်မယ်အဲ့တော့သူတစ်ချက်ဒီမြန်မာသားဒီတိုင်းနိုင်ငံတဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဘယ်သွတ်တော်ကဘယ်လိုအရေးပါတယ်ဘယ်သွတ်တော်ကကုဋေတာအုပ်ချုပ်နေသည်စသဖြင့်ဒီလိုခေါ်ခေါ်ထက်ထက်မသိတဲ့အခါကျတော့သူကတပီလုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူကလက်ထဲကိုအာတန်ကြတာပေါ့ဒုတိယတစ်ခုကကျတော့တုံတုံဆော်တဲ့တက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီတွေကအားနေတယ်လို့ထင်တယ်အခုတစ်ခုCOVID-19 ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီခါတော့ဒီတော့ဆွဲပြုံးခွင့်ကလည်းနေတဲ့အခါကျတော့တိတ်ပြီးတော့ဒါကိုဖြည်းဖြည်းတော့မလုပ်နိုင်တာလဲပါလိမ့်မယ်။နောက်တစ်ခုကတော့သူတို့အချင်းချင်းဒီပြည်သူလူတွေကလက်ပါတီတွေအဲဆွဲဆွဲကြကြဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတော့ဒါကလည်းတိတ်မကြသေးဘူး။တိတ်မကြသေးတော့ဒါပေါင်းစည်းပြီးတဲ့အခါကျတော့ပါတီရဲ့အနေနဲ့ဒီတော့ပြောဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်လေဒါကြောင့်မလို့ဒီလိုပေါ့နော်ခေါင်းဆောင်ကြည့်ပြီးတော့ပုံမြင်ရတာစာမေးအောက်မှာဒီ NLD ကစပြန်ပြီးတော့မဲတိကြတယ်လို့ကျွန်တော်တို့အဲ့လိုသုံးပါ
ဟုတ်ကဲ့ဆိုတော့နောက်ပြီးအဲ့ပြီးတော့သူတို့ပါတီရှုံမဲ့အတိုင်းသားပါတီရဲ့နိုင်မဲ့လို့သိကြပြောကြတဲ့မဲဆန္ဒနယ်တချို့နမူနာအဖြစ်ခန့်ကျင်နေမှာဆိုတော့အဲ့ဒီနေရာဒီမှာရွေးကောက်ပွဲမတင်ပါပဲထားခဲ့တာတင်ပါနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမတင်ပါတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်မ
လဲအဲ့ဒီကိစ္စတွေကြတဲ့အခါကျတော့ NLD အနေနဲ့ပြည်သာဘောက်ဒီနေရာတွေကရှုံးမှာဒီတက်ဆိုင်ရာတိုင်းရင်းသားပါတီ ANP တွေလို့ပြောတော့ရခိုင်အဲတိုင်းသားပါတီတွေကနိုင်မှာပြည်သာတဲ့အတွက်ကြောင့်မလို့ဟိုဒီရုပ်တော့ပဲကော်မရှင်ကအောက်ခြေကနော်ရုပ်တော့ပဲမြို့နယ်အဲညနေရေတောက်ပွဲကော်မရှင်ကအခြေအနေတွေကိုပြန်လာတဲ့အခြေအနေတွေနဲ့နောက်ဒီကမ္ဘာတော်တို့ကာဝေးရေးဝန်ထမ်းတွေကသိတဲ့အခြေအနေတွေပေါင်းတက်ပြီးတော့ဖုံးပြတာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီစိတ်ချင်းတွေဖုံးပြလိုက်တယ်ဆရာအဲကျွန်တော်တွေ့ရတယ်အထူးသဖြင့်အဲကျွန်တော်တတိထားလိုက်မိတာကဒီရှမ်းပြည်နယ်မှာပေါ့နော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်အခြားလူမဟုတ်ဘူးကျွန်တော်တို့ဦးထွန်းတော်ဟိရဲ့အကြီးအကဲအတူတူကြောင်းမဲမှာကျွန်တော်ရုပ်တော့တဲ့ကော်မရှင်ရဲ့ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်ကထုတ်ပြောထားတဲ့ဒီကျွန်တော်အင်တာဗျူးခိုင်တစ်ခုကျွန်တော်နားထောင်လိုက်ရတယ်အဲ့ဒီမှာဒီကြောင်းမဲမဲဌာနနဲ့တချို့ကြီးရတချို့ဆက်တင်းလာနဲ့ပတ်သက်ပြီးတော့နော်ဒီရုပ်တော့တဲ့မလုပ်နိုင်ဘူးလို့ကြားထိုင်တာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူးသူတို့တင်တာမဟုတ်ဘူးဆိုတာကိုရှင်းပြထားတာရှိတယ်အဲ့ဒါကဒါနမူနာတစ်ခုနဲ့ထောက်ပြတာပါကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲဆိုတော့ပြင်နာကဒါရုပ်ောက်ပဲကော်မရှင်ဒီရုပ်ောက်ပဲလုပ်နိုင်ပြီရှိမရှိဆိုတာကိုအောက်ခြေကအရှင်ချက်တွေမတော်ဘူးအောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်မမျိုးဆိုတာကိုဖောက်ပြနေခြင်းဖြစ်ပါတယ်။ဒါကြီးကခုနပြောကလေးပေါ့နော်ဒီအချင်းတော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော်တို့ NLD အရင်ကနိုင်ထားတဲ့အဲဒီမြို့နယ်ကြတော့သူကရုပ်ောက်ပဲကျင်းပဖို့အရင်နဲ့ဖြစ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေသကိုကျတော့ဒီတော့ပဲဖြစ်ထားတာကိုတွေ့ရတယ်။ဒါကြောင့်မို့ဒါတွေကလည်း NLD အနေနဲ့ဒီတိုင်းသားတွေသွတ်တော်တဲ့မရောက်လက်ဆောင်နေလို့ယူဆပါတယ
်ဗျ။ဟုတ်ကဲ့ဒီလာမယ့်၅နှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းသားပါတီတွေနဲ့တကယ်ညီနိုင်လို့ရလာတဲ့အစိုးရဖြစ်မလား။ဒါတည်းမဟုတ်တိုင်းသားဒေသတချို့ကလူတွေကတော့လက်ခံပြီးတော့ကျန်တချို့ကလူတွေကကျန်ရစ်ခဲတဲ့ပုံစံမျိုးနဲ့များတစ်ဝက်တစ်ပြက်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့မဟုတ်ညီညွတ်သောအစိုးရဖြစ်လာနိုင်ကြလုံးဝမရှိဘူးလားဆိုတာအချင်းချင်းညီကုန်းချုပ်ပါမယ်သုံးသပ်ပြီးတော့
တချို့သောလူပုဂ္ဂိုလ်များကိုဒီတန်းမှ9နှစ်ပါတုန်းကလည်းဆွဲဆောင်ပြီးလုံးပြီးတော့အစ်ကဖွဲ့တာမျိုးဖြစ်လာနိုင်တယ်နော်အဲလိုဖြစ်တဲ့ကြောင့်မို့ဒီနေ့တဲ့9နှစ်ကလည်းအခြေအနေတိတ်ချူးမဲ့လို့မဖြစ်ဘူးပြောနော်အဲ့ဒါပြန်ဖြစ်လို့မဖြစ်ပါဘူ
း ကိုဗစ် -19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တွဲဆိုးကျိုးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တွဲဆိုးကျိုးတိတိတသာမခံစားရပဲယောဂပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင်ကျန်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ကင်ဆာအမျိုးမျိုးလိုက်ချက်တဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်ရတဲ့ကံမှာ smoking history ပေးတာကိုတွေ့ရနော်ဆေးလေးပေါက်တာကိုတွေ့ရအဲ့တော့ဒီဆေးလေးနဲ့ဆေးရောင်ကြီးတဲ့သုံးဆွဲခြင်းပြီးကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါလို့နော်အဖြစ်များသောကစားတွေအားလုံးလိုကိုဖြစ်စေတော့အဓိကအကြောင်းငင်ကကဆေးလေးနှစ်ဆေးရည်ဖြစ်နေပါတယ်အဲ့တော့ဒီဆေးလေးနှစ်ဆေးရည်ကြီးကိုထိန်းချုပ်ဖို့ဆိုတာကတို့ကနှစ်ထပ်ခွန်းသုံးထပ်ခွန်းလုတ်တဲ့လုတ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူ့သောသူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့ဘက်ကြောင့် pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြည်စုံနဲ့ညုံနဲ့ကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာယောဂါတွေလိုမျိုးမကူးဆက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိမ့်နဲ့ဆေးရည်ကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိမ့်နဲ့ဆေးရည်ကြီးသုံးဆွဲမှုရောင်းနေကြဆင်းအောင်လှုံ့ဆော်မှုယူရဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိမ့်ဆေးရည်ကြီးနဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြောင့်ကြတွေနဲ့အယောင်ဖြစ်တဲ့မှုတွေကိုလည်းပိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်နေရရှိတယ်လို့ဒေါက်ထွေးစီမန်ကအခုလိုရှင်းပြပါရစေ။
ဆီလင်းဝေးကင်းစင်သောဒေတာတွေတီထောင်ရေးအဲ့ဒီဒေတာတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တစ်ခါဆီလင်းနဲ့ဆေးရွက်ကြီးလောင်းချခြင်းကိုကြော်ညာခြင်းနောက်ရောင်းမြင့်တင်ခြင်းတွေကိုပိတ်ပင်တားဆီးရေးနောက်တစ်ခါဆီလင်းနဲ့ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လောင်းချလို့ရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တစ်ခါဒီလိုလုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေအပေါ်မှာဒီတိုဘက်ကိုအင်ဒပ်စထရီလို့ခေါ်တဲ့ဆေးရည်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းကြီးပေါ့လေဟိုလွယ်ဆုံးပြောရရင်တော့ secret company ပေါ့နော် secret company secret company တွေစည်းတမ်းထုတ်လုပ်တဲ့ company တွေကနေပြီးတော့ sponsor ပေးတာတွေငွေကြေးညီထောက်ပံ့ပေးတာတွေညိုရေးလုပ်ငန်းတွေမှာထုတ်လာတယ်ကိုဒီ sub national level လို့ခေါ်တဲ့ဥနာတို့မြို့တော်တွေကနေပြီးတော့ယုံကြည်အစ်အာနာဂမ်တွေကလက်မခံဘူးခေါ်တယ်နော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံလိုက်ရင်သူတို့ခိုင်းတာလုပ်ရတယ်နော်အဲ့လိုမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကဟိုမလုတ်ကြရရေးပေါ့လေနော်အဲ့ဒါတွေပါပါတယ
်အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိမ့်နဲ့ဆေးရည်ကြီးတုံးဆွဲမှုလျှော့ချရေးအတွက်ရည်ရွယ်လှုပ်ရှားနေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ဆောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှုပ်ရှားဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကပြောပါတယ
်2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ပေါ်ပေါ့ဒီရှာမစိဖိတ်စနစ်နိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်ဆိုတာတနစ်တခါညီလာခံတွေကိုကျင်းပပါတယ်ကျင်းပတဲ့အခါပထမဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ရင်ဖြစ်ပါတယ်တတိယမြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဟိုကူမြို့မှာလုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီ APK တစ်ခွက်မှာပါဝင်တဲ့ Asia Pacific နိုင်ငံတွေ40မြို့တော်တွေပေါ့လေ48မြို့နဲ့တော့48မြို့တော့ပါဝင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါတယ်
။ Asia Pacific ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါတယ်။အပိကအဖွဲ့နဲ့အတူဆလိမ့်နဲ့ဆေးရည်ကြီးတုံးဆိတ်မှုလျှော့ချရေးလှူရှာဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထေဖော်ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမျိုးအောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါတယ်
။မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်เนาะနေပြည်တော်မြို့တော်ဝင်ကသူ့ရဲ့အောင်မြင်မှုတွေဖော်ဆောင်ရွက်တယ်လို့နေပြည်တော်မြို့တော်ကကိုယ်တိုင်တင်ပြသွားတယ်။ဒါကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေเนาะမြို့လေးတွေကျွန်တော်တို့မြို့တော်မဟုတ်ဘဲနဲ့ဟိုမြူကြီးအရှင်းနဲ့ရှိတဲ့ငါလေး3လေးပြောပါတယ်နော်နောက်တကနီပေါ်ကလည်းပါတယ်နောက်တကဂျီမွန်ဒက်စတီကလည်းပါတယ
်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကယ်ယောဂဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ယောဂရှိတဲ့သူတွေဟာကိုဗစ် -19 ယောဂရဲ့နောက်ဆက်တွဲဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့ဆက်လိမ့်နဲ့ဆေးရည်ကြီးသုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လုံဆောင်ချက်တခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရန်တုံးတော့ကောက်သီးသတင်းအနေနဲ့စတင်ပါတယ်ကောက်သီးပြိုင်ပွဲတွေတည်းမှာမေဂျာဖလားတစ်ခုဖြစ်တဲ့ PGA ကောက်သီးပြိုင်ပွဲကိုအမေရိကန်သမ္မတ Trump ပိုင်တဲ့ကောက်ခွင့်မှာကျင်းပတော့မှာမဟုတ်ဘူးလို့အမေရိကန်ကျေးဇူးကောက်သီးသမားများအသင်း PGA ကကြေညာလိုက်ပါတယ်2020 PGA Championship ကောက်သီးပြိုင်ပွဲကိုမူလတုံးကတော့ New Jersey ပြည်နယ် Bedminster မှာရှိတဲ့ Crown National ကောက်ခွင့်မှာကျင်းပဖို့အစီအစဉ်ထားတာပါဒါမဲ့ပြီးခဲ့တဲ့ January 6ရက်နေ့ကအမေရိကန်ခုံရက်လွတ်တော်မှာ2020သမရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့လုပ်နေချိန်မှာသမထောင်းကသူ့ကိုထောက်ခံတဲ့သူတွေကိုဆန္ဒပြကြဖို့လှုံ့ဆော်ခဲ့ပြီးတော့အဲ့ဒီကနေလွတ်တော်ကိုဝင်ရောက်စီးနင်းတဲ့အထိဖြစ်ခဲ့တာကြောင့်ဒါကိုရှုံ့ချတဲ့အနေနဲ့ PGA ဘုတ်ဖွဲ့ကမဲခွဲပြီးတော့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးအမေရိကန် PGA အသင်းဥက္ကဋ္ဌ Jim Richardson ကပြောပါတယ
် It's become clear that conducting the PGA Championship at Trump Administration would be detrimental to the PGA of America brand.
How does the PGA golf tournament will Fed Minister မှာရှိတဲ့ Trump National Golf Game မှာကျင်းပဖို့က American ကြီးစားဂေါက်သီးသမားများအသင်း PGA အတွက်တော့ထိခိုက်နစ်နာမှုတွေရှိလာနိုင်ပြီး PGA ရဲ့လုပ်ငန်းစဉ်တွေစီစဉ်တွေရရှိထိန်းသိမ်းထားနိုင်မှုနဲ့ဆက်လက်လှုပ်ဆောင်သွားဖို့အတွက်ဖန်တီးဖြစ်လာခြင်းနဲ့ဆိုတော့ရှင်းပါမယ်။ American PGA နဲ့ PGA ကြီးစားဂေါက်သီးသမားများအသင်းအနေနဲ့ပြိုင်ပွဲတွေကိုနောက်လာမယ့်စည်းစုနှစ်တွေနဲ့ချီပြီးဆက်ပြီးကျင်းပသွားနိုင်မှုအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကျွန်တော်တို့ရှိတဲ့ဂေါက်သီးကစားနည်းနဲ့ပြိုင်ပွဲတွေကိုဆက်ပြီးတော့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
2015တုန်းကလည်းတခါ PGA က LA မြို့က Trump National ကောက်ကွင်းမှာလုပ်တဲ့ PGA ပြိုင်ပွဲကိုတခါဖျက်သိမ်းမှုတာကြောင့်ဒါကဒုတိယကြိမ်ဖြစ်ပါတယ်။ဒီကောက်ပွဲမဲဆက်စီးရင်းကာလအတွင်းမှာမက္ကဆီကိုနယ်မွားရီနဲ့ပတ်သက်ပြီးတော့ Donald Trump ပြောတဲ့စကားတစ်ခုကြောင့်အဲဒီတုန်းကဖျက်သိမ်းခဲ့တာပါ။ American PGA ကအဲ့လိုဖျက်သိမ်းပြီးတိတ်မကြခင်မှာပဲ Britain က RNA ကောက်ပွဲအဖွဲ့ချုပ်ကလည်း Donald Trump ပိုင်တဲ့ Tambury ကောက်ကွင်းမှာပဲပြိုင်ပွဲကိုမှကျင်းပသွားမှာမဟုတ်ဘူးဆိုပြီးတော့တဲ့နာနီကပဲခြေညာပါတယ်ကျွန်တော်ရဲ့ပြိုင်ပွဲတွေကိုတန်ဘယ်ရီမှာကျင်းပသွားဖို့အစီအစဉ်မရှိသလိုတိတ်မကြခင်အနာဂတ်မှာလည်းကျင်းပဖို့အစီအစဉ်မရှိဘူးဆိုပြီးတော့ RNA အမှုဆောင်အရာရှိချုပ် Martin Slumberg ကညညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာကတော့အိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြကြပါမယ်။လာမယ့်နွေရာသီအိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့အတွက်ကာကွယ်ဆေးကအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။တိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်တွေမှာဒုတိယကြိမ်အရေးပေါ်အခြေအနေကြီးညာထားပြီးတော့အတော်များများကတော့ပြိုင်ပွဲကိုကျင်းပဖို့ခက်ခဲလိမ့်မယ်၊ကျင်းပဖို့မဖြစ်နိုင်ဘူးလို့ယူဆနေကြပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ကတော့ပြိုင်ပွဲကိုကျင်းပဖို့အတွက်ဆက်လုပ်သွားမှာဖြစ်ပြီးတော့ဒီလိုကျင်းပနိုင်မှုအတွက်ကကာကွယ်ဆေးကအဓိကကြားတယ်လို့ပြောပါတယ
်။ငါ始まってます。日本に起きましても。
ကမ္ဘာတစ်ဝန်းမှာကာကွယ်ဆေးတွေကိုဖြန့်ပြီးထိုးနေပြီဆိုတော့ပြိုင်ပွဲကျင်းပဖို့ကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဂျပန်နိုင်ငံကဖေဖော်ဝါရီလအကုန်ကစပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်သွားကြပါတယ်။ကျွန်တော်တို့အနေနဲ့တင့်တော်တဲ့လှုပ်ဆောင်မှုတွေကိုလှုပ်သွားမယ်ဆိုရင်ပိုလန်ပြည်နယ်ပတ်သက်ပြီးလူတွေရဲ့အမြင်တွေလည်းပြောင်းလဲလာမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လုံနိုင်သမျှလုပ်သွားကြပါတယ
်။ဒါပေမဲ့တိုကျိုမြို့ကအတော်များများကတော့ဝန်ကြီးချုပ်နဲ့အမြင်မတူပဲပြည်ပကနေနိုင်ငံသားတွေအများပြားဝင်လာရင်ကူးစက်မှုတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့ဆိုရင်နေကြပါတယ်
။今の状況を踏まえるとできない可能性の方が高い。むしろ
やめ。ဗိုင်းရပ်စ်ကူးစက်မှုအခြေအနေတွေကိုစဉ်းစားကြည့်ရင်တော့အိုလံပစ်ပြိုင်ပွဲကိုကျင်းပဖို့ဖြစ်နိုင်ရည်လဲပါတယ်။အစိုးရအနေနဲ့တစ်ချိန်ချိန်မှာတော့ဒါကိုဖျက်သိမ်းတယ်လို့ထင်ပါတယ်
။အကြံဉာဏ်ကောက်ယူခဲ့တဲ့လူဒုစစ်တမ်းမှာတော့တိုကျိုမြို့က28ရာခိုင်နှုန်းကပြိုင်ပွဲကိုကျင်းပဖို့သဘောတူပြီးသုံးပုံလုံးပုံကတော့ပြိုင်ပွဲကိုဖျက်ဆီးခြင်းလဲလို့ပြောပါတယ်။အစင်လာရမီရှူတိုင်းတဲတဲ့အခမ်းအနားကိုတော့မတ်လ25ရက်နေ့မှာဖူကူရှိမားခရိုင်ကနေစတင်တည်ဆောင်ဖို့စီစဉ်ထားပါတယ်ခင်ဗျာ။ဘောလုံးပွဲတွေမှာတော့အင်္ဂလန်က FA ဖလားဘောလုံးပွဲမှာပြိုင်ပွဲနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့လာမယ့်သတုထအဆင့်မှာတွေ့ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်တွေမှာအနိုင်ရပြီးတဲ့နောက်မဲလိုက်ခဲ့ကြတာမှာမဟာပြိုင်ပွဲကြီးနှစ်သင်းထိတိုက်တွေ့ကြတာဖြစ်ပါတယ်။
တတိယဆင့်ပွဲစဉ်ဒီမှာလီဗာပူးကအက်စန်ဗီလာကို၄ဂိုးတကူနဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဝက်ဖို့ကိုတကူဂိုးမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်ဒီဘက်မှာထူးခြားတာတစ်ခုကတော့ပရီးမီးယားလိဂ်မှာကစားနေတဲ့လီးစ်ယူနိုက်တက်ကအရင်ကသဒုထဒန်းလို့ပြောရမယ်အခုလိဂ်2မှာကစားနေတဲ့ခရော်လီတောင်းအသင်းကို၃ဂိုးဂိုးမရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ခင်ဗျာအစောပိုင်းကဘောလုံးသတင်းမှာတော့ဂျပန်တိုက်စစ်မှူးဟောင်းကာဇူရိုရှိမီရီယာဟာအသက်54နှစ်အရွယ်မှာသူ့ရဲ့အသင်းဖြစ်တဲ့ယိုကိုဟာမာအသင်းနဲ့စာချုပ်တန်တနစ်ထပ်တိုးလိုက်ပါပြီ။ဂျပန်နိုင်ငံရဲ့ဂျေးစာတိုင်ပွဲတွေမှာအသက်အကြီးဆုံးဂိုးသွင်းထားသူဖြစ်တဲ့ကာဇူဟာဒါမဲ့ဖေဖော်ဝါရီ26ရက်နေ့မှာ54နှစ်ပြည့်မှာဖြစ်ပြီးတော့အခုလိုစာချုပ်တန်ထပ်တိုးလိုက်တဲ့အတွက်သူဟာဂျေးစာဘောလုံးသမားဖြစ်နေ36နှစ်ကြာကစားတဲ့သူဖြစ်လာမှာပါ။ကာဇူဟာဘရာဇီးလ်နိုင်ငံစန်တိုစ်ပါသူ့ရဲ့ကြီးစားဘောလုံးသမားဘဝကို1986မှာစတင်ခဲ့ပြီးတော့ဂျီလိပြိုင်ပွဲတွေစတင်ခဲ့တဲ့1990ဒီလိုနှစ်စောပိုင်းတွေမှာတော့သူဟာဘာရီကာဝါဆာကီအသင်းနဲ့ကစားခဲ့ပြီးအသင်းနဲ့အတူဂျီလိချန်ပီယံနှစ်ကြိမ်လည်းဖြစ်ခဲ့ပါတယ်။အဲဒီနောက်တော့အီတလီစီးရီးအေကဂျနိုဝါအသင်းမှာကြောင်းပြီးတော့ကစားခဲ့တာပါ။သူဟာ1992ကတော့ဂျပန်အသင်းနဲ့အတူအာရှဖလားရခဲ့ပြီးတော့အာရှအကောင်းဆုံးဘောလုံးသမားဆုကိုလည်းနှစ်ကြိမ်ရခဲ့ပါတယ်။အသက်54နှစ်အထိဘောလုံးသမားဘဝကိုမဆွတ်လက်သေးဘဲနဲ့ကြီးစားဘောလုံးသမားအဖြစ်နဲ့ဆက်ပြီးတော့ကစားနေတဲ့ကာဇူရဲ့ကြံ့ခိုင်မှုနဲ့ဘောလုံးပေါ်ရှင်းမြန်းလို့ကတော့ကြီးစားကြီးကကောင်းတဲ့အချက်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီဘက်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းဘက်ဒီကြမှာပြန်ပြီးတော့ဆုံကြတာပါဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားချင်ကြည့်ရှုနိုင်ပါသေးတယ
်ဘူဒူနာရဲ့ရင်းပစင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အမေရိကန်သမိုင်းမှာဘယ်လိုငါမှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒီကြချင်းတရားဆွဲဆိုရေးအောက်တိုဘာလဒီကနေ့နယ်ခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရန့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမယ်ဆုံးဖြတ်ချက်ကိုအောက်တိုဘာလလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့ဒါကိုထောက်ခံမဲ့ရီပူဘလစ်ကန်မတ်တွေလည်းတိုးလာနေပါတယ်။ဒီကနေ့သတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦနဲ့အတင်းဖြည့်စည်းဝင်ရောက်ပြီးရုံးဝန်ဆောင်ကလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရနိုင်ရည်ရှိသူ190ကျော်ကိုပေါ်ထုတ်ထားပြီးပြီလို့အမေရိကန်တရားရေးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနင်္ဂနွေလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေတွင်လူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာအစိုးရဟာလူမှုနဲ့နိုင်ငံရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့ပြီးနိုင်ငံသားလူနည်းစုတွေပေါ်လူမျိုးရေးတပ်ဖွဲ့တွေရဲ့ရက်စက်တဲ့လူရက်တွေအတွက်တာဝန်ယူမှုရှိစေရေးလှုံ့ဆော်မှုပြက်ကွက်ခဲ့တယ်လို့လူ့ခွင့်ရေးစောင့်ကြည့်နေတာရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာသစ်တစ်ခုထဲမှာထောက်ပြဝေဖန်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းဒီကနေ့စတင်ပြီးသမ္မတဂျိုကိုဝီဒိုဒိုကအရင်ဆုံးဆေးထိုးခံခဲ့ပါတယ်။ဒီလိုကာကွယ်ဆေးထိုးတာဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်အဓိကအရေးပါတဲ့ကိစ္စဖြစ်တယ်လို့သမ္မတဝီဒိုဒိုကကာကွယ်ဆေးထိုးအပြီးမှာပြောခဲ့ပါတယ်။ဒီလိုနိုင်ငံတွေမှာ COVID-19 ရောဂါကူးစက်သူ115ဦးဒီကနေ့ထပ်တွေ့ပြီးရောဂါကူးစက်သူအရေအတွက်ဟာ9လကျော်အတွင်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်လဲကိုဗစ်ရောဂါဒုတိယလိုင်းကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်မြို့ကြီးလေးမြို့မှာအိမ်ပြင်မတော်ဘူးအပါအဝင်ပိတ်ပင်ကန့်သတ်ချက်တွေချမှတ်ပြီးလူသန်းပေါင်းများစွာကိုရောဂါပိုးစစ်ဆေးတာတွေလုပ်နေပါတယ်ခင်ဗျာ။ဗိုလ်ရုံးညွတ်ရဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြွကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.